မြန်မာနိုင်ငံတွင်လိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေအတွက် WFP ကမ္ဘာစာနယ်ဇင်းကအဖွဲ့အစည်းကတဆင့် EU ဥရောပသမဂ္ဂယူရိုငွေ၄သန်းလှူဒါန်းခဲ့တယ်လို့ WFP ကကြေညာပါတယ်ဒီကူညီကဆင့်ချင်းကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေအတွင်းအခုနှစ်စပိုင်းကစလို့အရေးပေါ်စာနယ်ဇင်းကလိုအပ်နေသူ 3,900 ကိုအကူအညီပေးနိုင်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေနိုင်ငံရေးမတည်ငြိမ်မှုတွေကိုဗစ်ကပ်ရောဂါနဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်လူမှုစီးပွားအခြေတဲစတဲ့အခက်အခဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့အလိုအပ်ဆုံးအချိန်မှာ EU ရဲ့နိုင်ငံသားကာကွယ်စောင့်ရှောက်ရေးနဲ့လူသားချင်းစာနာမှုအကူအညီပေးရုံ ECHO ကအကူအညီပေးခဲ့တာလည်းဖြစ်ပါတယ်WFP ရဲ့လေးလာစောင့်ကြည့်မှုတွေအရမြန်မာနိုင်ငံအတွင်းမျိုးပြနဲ့နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့ချို့တဲတဲ့မိသားစုတွေဟာလက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေမှာပုံမအထိနာကြကြောင်းဒါကြောင့်လည်းအများစုဟာထမင်းနှံ့မှန်အောင်မစားနိုင်တာအစားအသောက်ဝယ်ဖို့အတွက်ကိုယ်ပိုင်ပစ္စည်းတွေကိုရောင်းချတာတွေပြုလုပ်နေကြရတယ်လို့ဆိုပါတယ်နယ်စပ်ဒေသတွေမှာနေထိုင်ကြတဲ့ငွေကြေးမတက်နိုင်သူတွေကို WFP အနေနဲ့အကူအညီပေးရေးဟာအရေးပါတဲ့အခက်အခဲနာမှာရှိနေပေမဲ့မကြသေးခင်ကာလတွေကလက်နက်ကင်ပဋိပက္ခတွေဖြစ်ခဲ့တဲ့ချင်းကရရှမ်းပြည်နယ်တောင်ပိုင်းမကွေးနယ်စကိုင်းတိုင်းစတဲ့ဒေသတွေကထောင်ပေါင်းများစွာသောပြည်သူတွေရေရှည်စာနယ်ဇင်းကရရှိရေးဟာမြန်မာနိုင်ငံအတွင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းတွေအတွက်ထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်လို့ WFP ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။